ဖိလစ်ပိုင်နိုင်ငံကိုစစ်အုပ်ချုပ်ရေးချဉ်းကျသွားမယ်လို့သမ္မတရိုရီဂိုဒူတာတေးကဒေါသရကြီးနဲ့ချင်းကြောက်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အင်းတွေကနေပြင်ထွက်ရတဲ့အချိန်တွင်အစားအစာတွေနဲ့ပတ်စံတွေလိုက်ဝေပေးနေတာကိုလုံခြုံရေးစောင့်ပေးနေတဲ့စစ်သားနှစ်ယောက်ကိုကွန်မြူနစ်သဘုံတွေကတတ်လိုက်တယ်လို့သမ္မတဒူတာတေးကဆဆွဲလိုက်ပြီးတဲ့နောက်အခုလိုစစ်အုပ်ချုပ်ရေးချဉ်းကျမယ်ဆိုပြီးတော့ချင်းကြောက်လိုက်တာဖြစ်ပါတယ်။ဒါပြင်မနီလာမြို့တော်တဝိုက်နဲ့တခြားပြည်နယ်တွေနဲ့မြို့တွေမှာလည်းမေလ15ရက်နေ့အထိပြင်မထွက်ရမိန့်ကိုထပ်တိုးဖို့သမ္မတဒူတာတေးကဆွေးရဖွဲ့အစည်းအဝေးအတွက်မှာသဘောတူလိုက်တယ်ဆိုပြီးတော့သမ္မတယုံပြောခွင့်ရဟယ်ရီရိုခေးကဒီနေ့မှာပြောပါတယ်လူသား50လောက်နေထိုင်တဲ့လူစုံကျွန်းမြောက်ပိုင်းမှာအပြင်ထွက်ရမိန့်ထုတ်ထားတာဟာဧပြီလ30ရက်နေ့မှာကုန်ဆုံးမှာပါသဘုံတွေဘက်ကတော့ဒီဆွေးချက်တွေကိုညှင်းဆိုလိုက်ပြီးသူတို့ဟာကာယောဂါနဲ့ပတ်သက်ပြီးတော့ရွာသားတွေကိုကူညီနေတာဖြစ်တယ်လို့ပြောပါတယ်ဖိလစ်ပိုင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ9000လောက်ရှိပြီးသေဆုံးသူ462ယောက်ထပ်မံရှိပါတယ်အိန္ဒိယမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ1680ရှိပြီးတော့ပုံမိုင်းမြို့ရှိရာမဟာရာစထရာပြည်နယ်မှာကူးစက်မှုတွေတိုးလာခဲ့တာပါ။ဒါကြောင့်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ12000ကျော်သွားခဲ့ဖြစ်ပါတယ်။ပုံမိုင်းမြို့အာဏာပိုင်တွေကတော့ငှက်ဖြားသေးတွေတိုက်ဖို့ပြင်ဆင်နေပြီးတော့အစည်းအဝေးသေးစိတ်ကိုတော့လုပ်နေတော့မယ်လို့ပြောပါတယ်။ဂျပန်နိုင်ငံဘက်မှာတော့နာဂါဆာကီစိတ်ကမ်းမှာစိုက်ကပ်ထားတဲ့အီတလီနိုင်ငံကပျော်စီးပြမောမှာဗိုင်းရပ်စ်ကူးစက်ခံထားတဲ့သင်္ဘောသားနောက်ထပ်43ယောက်ကိုထပ်တွေ့တာကြောင့်အခုဆိုရင်စုစုပေါင်း62ယောက်ရှိသွားခဲ့ဖြစ်ပြီးတော့တင်းဟောမှာရှိနေတဲ့ဝန်ထမ်း623ယောက်စလုံးနဲ့ဗိုင်းရပ်စ်ရှိမရှိစစ်ဆေးပြီးသွားပြီလို့ပြောပါတယ်ခင်ဗျာ။